အသင်းရောင်းအတော်ဝါဘီပိုးဒါမှမဟုတ်စီပိုးကူးဆက်နေသူပေါင်းကမ္ဘာတစ်ဝန်းမှာတန်ပေါင်း320ကျော်လောက်ရှိနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းလိုက်ပြီးဒီပြဿနာကိုအရေးပေါ်ဖြေရှင်းဖို့လိုအပ်နေတယ်လို့ပြောကြပါတယ်။ပိုးကူးဆက်နေသူအများစုကယောဂါပိုးရှိမရှိစမ်းသပ်နိုင်ဖို့နဲ့ကုသနိုင်ဖို့အခြေအနေမရှိကြဘူးလို့ WHO ကထောက်ပြပါတယ်။ဒီတော့အသေးအောင်အတဝါပိုးရှိမရှိဘယ်လိုသိနိုင်မှာပါလဲ။ဘယ်လိုကာကွယ်နိုင်တယ်လဲဆိုတာတွေကိုမဆုမြတ်မောင်ကစူးစီးတင်ပြထားပါတယ်
။ကမ္ဘာတဝန်းအသေးယောဂဆိုင်ရာအစီရင်ခံစာကို April 22ရက်နေ့တုန်းက WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ထဲမှာ Chronic Hepatitis Virus လို့ခေါ်တဲ့အသေးအောင်အတဝါပိုး B နဲ့ C ကူးစက်မှုကိုအဓိကထောက်ပြထားပါတယ်။အရှိတောင်အရှဒေသမှာဆိုရင်မြန်မာနိုင်ငံအပါအဝင်အသေးအောင်တဝါဘီပိုးကူးစက်နေသူပေါင်း39သန်းလောက်ရှိနေပြီးတော့စီပိုးကူးစက်နေသူပေါင်း10သန်းလောက်ရှိတယ်လို့အစိုးရခန်းစာမှဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာတော့ဘီပိုးဒါမှမဟုတ်စီပိုးကူးစက်နေသူစုစုပေါင်းကသန်းပေါင်း325သန်းလောက်ရှိတယ်လို့ WHO ကခန့်မှန်းထားပါတယ်။အဲ့ဒီထဲမှာအများစုဟာယောဂါပိုးရှိမရှိစမ်းသပ်မှုကုသမှုမလုပ်နိုင်ကြတဲ့အတွက်တန်းနဲ့ချီဟာတဖြည်းဖြည်းနဲ့အသေးရောဂါအသေးကင်ဆာနဲ့အဆိုးဆုံးသေဆုံးနိုင်တဲ့အခြေအနေကိုရောက်မဲ့အခြေအနေကိုရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒါကြောင့်ဒီပြဿနာကိုကမ္ဘာတဝန်းအရေးပေါ်ကင်တွယ်ဖြေရှင်းသွားကြဖို့ WHO ကတိုက်တွန်းထားပါတယ်။အသေးရောဂါတဝါပိုးဆိုတာဟာကိုယ်မှာကူးစက်နေတယ်ဆိုတာချက်ချင်းသိနိုင်ဖို့ခက်ခဲတဲ့အတွက်ယောဂါဖြစ်လာမှသိကြတာများတယ်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ဒေါက်တာတက်ကိုကိုကရှင်းပြပါတယ်
။ဒီတိုင်းဆိုလို့ရှိရင်မသိနိုင်ဘူး။hepatitis B ရှိနေလားC ရှိနေလားမသိနိုင်သူကဝင်သွားသိရင်သူကသူ့အနေနဲ့သူအသေးထဲမှာနေပြီးတော့အသေးရကဘောနော် cell တွေတော်တော်များများပျက်စီးတော့ကြတော့မှအသေးရ liver failure ဆိုတဲ့ stage ရောက်တော့မှကိုကတည်တာဒါမှမဟုတ်လဲ cancer ဖြစ်တဲ့ stage ရောက်မှကိုကတည်တာအဲ့ဒါကြောင့်ကြည့်နေတော့ဘာမှအဲ့လူတယောက်က hepatitis ရှိတာမရှိလားဆိုတော့ complication မရှိတဲ့လူတယောက်ကကြည့်လိုက်တာလည်းမသိနိုင်ဘူးကိုကိုကိုလည်းမသိနိုင်ဘူးအပြင်အလူကလည်းမသိနိုင်ဘူး
အဲ့ဒီအသေးအောင်တဝါပိုးကူးဆက်တယ်ဆိုတာဘယ်လိုမျိုးကူးဆက်နိုင်တာပါလဲရှင့
်ဘယ်လိုကူးလဲဆိုလို့ရှိရင်အမေကနေပြီးတော့ကလေးမွေးတဲ့အချိန်မှာလည်းကလေးစီကိုကူးနိုင်ပါတယ်ပြီးလို့ရှိရင်စေတူအတီပေါ့နော်မတန်ရှင်းတဲ့စေတူအတီကိုသုံးဆွဲခြင်းအဖြစ်နဲ့ကူးနိုင်ပါတယ်အဲ့မှာစေတူကနှစ်ပိုင်းရှိတာပေါ့တစ်ပိုင်းကတော့ဒီဆေးရုံကြီးဆေးကန်းနေမှာတစ်ခါသုံးအတီမသုံးတဲ့အတွက်လဲဟိုးအရင်ကပေါ့နော်အခုတော့အဲ့လိုမျိုးတွေမရှိတော့ပါဘူးကိုတစ်ခါသုံးအတီသုံးနေပါကြပါပြီလူတွေလည်းကျန်းမာရေးကိုသူကအများကြီးတို့ဝါလာတဲ့အတွက်ပေါ့နော်ပြီးလို့ရှိရင်နောက်အရေးကြီးတာတစ်ခုကတော့စေသုံးဆွဲမှုမူရစီဝါသုံးဆွဲတဲ့အခါမှာအကျော်ရဲ့မူရစီဝါထည့်တဲ့အခါမှာအဲ့နဲ့သုံးရအဲ့အတ္တကမတတ်မရှင်းမနဲ့တရားမစီအောင်အတူသုံးဆွဲတဲ့အခါမှာအဲ့ဓာရီကတရားမတရားကူသွားပါတယ်အခုကအဓိကကတော့မူရစီဝါသုံးဆွဲတဲ့လူတွေမှာပုံများပါတယ်ပြီးရင်နောက်တစ်ချက်တနည်းကတော့လိင်ဆက်ဆံတဲ့နေရာနေကူတာပေါ့နော်အဲ့ဒါကြောင့်မလို့လိင်ဆက်ဆံတဲ့နေရာမှာလည်းကာကွယ်ပေါ့နော်ခွန်တန်သုံးဆွဲကူးဆက်တဲ့ risk အများကြီးရောက်နိုင်ပါတယ်
ကိုစီမအသေးအောင်တဝါပိုးရှိတယ်မရှိဘူးဆိုတာကိုဆရာဝန်တိုင်းကစစ်ဆေးပေးနိုင်တဲ့အတွက်လူတိုင်းစစ်ဆေးကြည့်တဲ့နယ်လို့ဒေါက်တာတက်ကိုကူကအကြံပြုပါတယ်။ကုသမှုလိုအပ်တယ်ဆိုရင်လည်းကုသတဲ့နာကိုအခုလိုရှင်းပြပါတယ်
။တချို့လူတွေကပြောတယ်ဒီ hepatitis ကမကုပဲထားလဲဘာမှမဖြစ်ဘူးဆိုတာမှန်ပါတယ်ဘာမှမဖြစ်ဘူးလေချက်ချင်းတော့ဘာမှမဖြစ်ဘူးပေါ့နော်။နောက်9နှစ်10နှစ်ကြာတဲ့အခါမှာကိုယ့်ရဲ့ကျမရောကကြည့်ပြီးလောက်အောင်ကုအောင်မယ်မကုလို့ရှင်အသေးကျွတ်သွားတဲ့ယောဂါဖြစ်တယ်ပြီးရင်အသေးကလုံအောင်အလုံးမလုပ်တော့တဲ့ယောဂါဖြစ်မယ်ပြီးလို့ရှင်အဆိုးဆုံးတော့ကင်ဆာဖြစ်မယ် liver cancer ပေါ့နော်အဲ့ဒါတွေမဖြစ်အောင်လို့ treatment ကိုယူဖို့ယူရပါမယ်ဒီ virus ကို control လုပ်တဲ့ဆေးရှိပါတယ်တချို့လဲအဲ့ဒါတွေနဲ့ထိုးပြီးတော့ပျောက်ကင်းသွားတဲ့လူတွေလည်းရှိပါတယ်ကယ်၍သွေးစစ်တဲ့အခါမှာ negative ဖြစ်သွားပြီဆိုလို့ရှင်တော့ကျွန်တော်တို့ကအဲ့ဒီလူတွေဟာ vaccine ထိုးရပါမယ်ကလေးရောလူကြီးရောကလေးမှာလည်း hepatitis vaccine ရှိပါတယ်။ပြီးရင်လူကြီးတွေမှာလည်း hepatitis vaccine ကိုထိုးထားရပါမယ်။ထိုးထားပြီးလို့ရှိရင်နောက်ပြီးလို့ရှိရင်လည်း booster vaccine ဆိုတာပေါ့နော်။ငါးနှစ်တန်တင်ရှိတော့အဲ့လိုမျိုးပြန်ပြီးတော့ထိုးတဲ့ဟာမျိုးပေါ့နော်။ကိုခန္ဓာမှာအမြဲဒီ hepatitis ဝင်မလာအောင်ကာကွယ်နိုင်တာကိုကနေအဲ့လိုမျိုးကြိုတင်ပြီးတော့လုပ်ထားလို့ရပါတယ်။
ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ဒေါက်တာတက်ကိုကိုဖြစ်ပါတယ်။ WHO ရဲ့စာရင်းအရ2015ခုနှစ်အတွင်းမှာအသေးအောင်တဝါယောဂါကြောင့်သေဆုံးသူကမ္ဘာတဝန်းမှာ 1.3 သန်းကျော်ရှိပါတယ်။ဒီယောဂါဟာပြည်သူ့ကျန်းမာရေးအတွက်အဓိကစိန်ခေါ်နေတဲ့ယောဂါတစ်ခုဖြစ်ပြီးအရေးပေါ်ကင်တွယ်ဖို့လိုအပ်နေတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာမာဂရက်ချန်းကပြောပါတယ်။အသေးအောင်တဝါပိုးတိုက်ဖျက်ရေးအတွက်ကာကွယ်ဆေးနဲ့ဆေးဝါးတွေကို WHO အနေနဲ့လိုအပ်သူတွေလက်ထက်ရောက်နိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောထားပါတယ်ရှင်။